ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမကြာခင်ကပြိပင်ခံခဲ့ရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့ PACE ကိုပြန်ခွင့်ပြုလိုက်ပါပြီ။ဘလို့ဖြစ်သွားတာပါလဲ PACE အဖွဲ့အနေနဲ့ဒီပေါ်ဘလို့သဘောထားပြီးဒီနေ့ August 18ရက်နေ့ပြည်တော်မှာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC နဲ့သွားဆွေးနွေးတဲ့အခါဘာတွေဆွေးနွေးဖို့ရှိနေပါလဲ။ဒီပေါ် PACE အဖွဲ့ရဲ့အမှုဆောင် Director ဆိုင်ရဲကြော်စာမြင့်ကိုမေးမြန်းထားပါလေ
Okay, ဆိုင်ရဲကြော်စာမြင့်ခင်ဗျာကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲမှာဒီစောင့်ကြည့်လေ့လာဖို့ပေါ့နော်အရင်ခွင့်ပြုချက်ပိတ်ခဲ့ရတာကနေအခုတော့ပြောင်းပြီးတော့ပြန်ခွင့်ပြုပေးမယ်လို့ကြားလို့ဘယ်လိုဖြစ်သွားလဲဆိုတော့နည်းနည်းလေးရှင်းပြပေးပါလား
ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခွင့်ကိုဒီပြီးခဲ့တဲ့ဇူလိုင်လမှာကျွန်တော်တင်တယ်ဇူလိုင်14ရက်လောက်မှာတင်တယ်ကျွန်တော်တို့ဇီကိုဇူလိုင်30ရက်နေ့နေ့စွဲနဲ့စောင့်ကြည့်လေ့လာခွင့်မပြုဘူးဆိုပြီးတော့မှကျွန်တော်တို့စာရောက်ပါတယ်အဲအဲ့ဒါပြီးတော့မှရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တယ်လီဖုန်းအဆက်အသွယ်ရပါတယ်ဗျပြည်သူ့ကော်ပိုရေးကော်မရှင်ညတိုင်းမှကျွန်တော်တို့ကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားပါတယ်ကျွန်တော်တို့ကိုစောင့်ကြည့်လေ့လာခွင့်ပြန်ပေးမယ်လို့ပြောပါတယ်ဆိုကျွန်တော်တို့ကိုအင်္ဂါနေ့မှာနေပြည်တော်ကိုလာဖို့လည်းကျွန်တော်ပြောထားပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီနေရာမှာဘာကြောင့်အခုလိုဆုံးဖြတ်ချက်ပြောင်းသွားလဲထင်တယ်
အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူးဒါပေမဲ့လည်းကျွန်တော်တို့ဒီလိုကော်မရှင်နေနဲ့ဒီလိုစောင့်ကြည့်လေ့လာခွင့်ပြန်ပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ပြောင်းတာကိုတော့ကျွန်တော်တို့ကြိုးစားပါတယ်နောက်ပြီးတော့ကျွန်တော်တို့ထင်တာပေါ့လေပို့ပြီးတော့အရေးကြီးတဲ့ကိစ္စကကျွန်တော်စောင့်ကြည့်ကြတာကဥပဒေနဲ့ဥပဒေမူပေါင်းဒီဥပဒေထဲမှာမရှိတဲ့အတွက်ကြောင့်မလို့ကော်မရှင်အပြောင်းလဲဖြစ်တိုင်းဖြစ်တိုင်းမှာကျွန်တော်စောင့်ကြည့်လိုက်ကိုရမလားမရဘူးလားဆိုတာအဲဒီနဲ့ကျွန်တော်တို့စူးစမ်းနေရတဲ့အရာဖြစ်တာဒါကြောင့်မို့ကျွန်တော်အမြဲတမ်းစောင့်ကြည့်လိုက်ကိုအကောက်အွယ်ဥပဒေရအကောက်အွယ်ပေးရအောင်ဥပဒေမူပေါင်းနဲ့ထည့်ထားတဲ့နယ်လို့ကျွန်တော်ပြောတယ်နောက်တစ်ခုကကျွန်တော်လည်းဒီစောင့်ကြည့်လိုက်ကိုအဖွဲ့အကြည့်အသေးမဘုံနေရှိမှနိုင်ဘယ်လိုရှိမှဆိုတာမျိုးတက်တတ်တာနဲ့ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘယ်အဖွဲ့အစည်းကိုစောင့်ကြည့်လိုက်ကိုပေးဖို့ကိုလုတ်တဲ့နယ်လို့လည်းကျွန်တော်တို့ဟိုမြင်ပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအရင်အကြောင်းပြခဲ့တဲ့ဒီမှတ်ပုံမတင်တဲ့ကိစ္စတို့နောက်တခြားကိစ္စတွေရောပြောခဲ့တာရှိလား
ဆိုကျွန်တော်တို့အခုအကြမ်းမြင့်တရားတော့ကျွန်တော်တို့ကိုစောင့်ကြည့်ရတော့ပြန်ပြေးမယ်နောက်ပြီးတော့မှကျွန်တော်တို့ရဲ့တင်းဖွယ်မှုပုံနဲ့ကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစရာရှိတယ်လို့ပြောပါတယ်ဆိုကျွန်တော်တို့အဲ့ဒါတော့နေပြည်တော်ရောက်မှာပဲပို့ပြီးတော့အသေးစိတ်သိရမှာ close တော့အကြမ်းမြင့်အသေးစိတ်တော့ကျွန်တော်တို့မသိရသေ
းဟုတ်ကဲ့အရင်တော့တော့ညစ်ပယ်ခဲ့တာကဒီတရားဝင်အဖွဲ့အစည်းမှတ်ပုံမတင်ထားလို့ပေါ့နော်နောက်တစ်ခုကတော့ဒီအဖွဲ့အစည်းမှတ်ပုံတင်ဖို့ထောက်ခံချက်တောင်းရမှာလဲနိုင်ငံခြားဝင်ငွေလက်ခံမှုနဲ့နောက်ရွေးကောက်ပွဲကော်မရှင်လုပ်ငန်းကိုကူညီတာမှုပဲနဲ့စောင့်ကြည့်တာဖြစ်တယ်ဆိုတာမျိုးအကြောင်းပြန်ခဲ့တယ်လို့ကြားပါတယ
်ဟုတ်ပါ
ဟုတ်ကဲ့အဲ့ဒီအနေထားရော
ဟုတ်ပါတယ်ဗျဟုတ်ပါတယ်အရင်ကျွန်တော်တို့အဲ့ဒီတိုင်းမှာပဲကျွန်တော်တို့ကိုဒီစောင့်ကြည့်ပထမဆုံးကတော့ကျွန်တော်တို့အတင်းဖွဲ့မပုံတင်အတွက်ထောက်ခံစာတောင်းတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်ရတဲ့ဖွဲ့ဖြစ်တဲ့ပြည်သူ့ကော်မတီကော်မရှင်ကိုကူညီပံ့ပိုးရဖွဲ့မတော်မပေးနိုင်ဘူး။နောက်စောင့်ကြည့်ရောက်ပွဲစောင့်ကြည့်လာဖို့အတွက်ကကျွန်တော်လည်းကျွန်တော်တို့ကတင်းဖွဲ့မပုံတင်မရှိဘဲနဲ့နိုင်ငံခြားကအထောက်ပံ့ရန်ပုံကိုလက်ခံတဲ့အတွက်ကြောင့်မလို့ဥပဒေမပေါ်နဲ့ညီညွတ်ဘူး။ဒါကြောင့်မို့လို့စောင့်ကြည့်တဲ့ကိုမပေးနိုင်ဘူးလို့ကျွန်တော်တို့ပြောခဲ့တဲ့ပုံပါပဲ။ဆိုတော့အခုကတော့ဒါဒီကိစ္စကဒါပြဿနာမရှိတော့ဆိုတဲ့ဘောလို့ကျွန်တော်ယူဆတယ်။အမှန်ကတော့ကျွန်တော်တို့ဇူလိုင်လ18ရက်နေ့မှာလေကပြည်တော်စုကော်ပိုရေးကော်မရှင်နဲ့ရပ်တက်ဖွဲ့စည်းပြည်စုံပွဲမှာပြည်တော်စုကော်မရှင်ကကျွန်တော်ပြောခဲ့ပြီးသားပါ။အဲကျွန်တော်တို့ဒီစောင့်ကြည့်လေ့လာဖို့အတွက်ကအသိပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ကဒီတင်ဖို့မပေါ်နေရမလို့အပူတင်ဖို့မပေါ်နေရှိစရာမလိုဘူး။ဘယ်ဖွဲ့စည်းမှုဆိုလွတ်လပ်လုပ်ခရမယ်လို့ပြောပြီးသားပါ။ပြောပြီးသားကိုပုံမှန်ကကျွန်တော်တို့ဒီဆုံးဖြတ်ချက်ပြောင်းသွားတဲ့သဘောပါပဲ
။ဟုတ်ကဲ့အဲ့ဒီတော့ဒီနေ့အင်ကာနေနေပြီးတော့မှဘာတွေဆွေးနွေးဖို့မှန်းထားလဲ
။အဓိကတော့ကျွန်တော်တို့စောင့်ကြည့်လေ့လာခွင့်နဲ့ပတ်သက်လို့ပြန်ပေးမယ်ဆိုတာနဲ့ပတ်သက်ကျွန်တော်တို့ကြည့်လို့ရတယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘာတွေတင်းချက်လေးကျွန်တော်ထပ်ပေးဖို့လိုသလားမလိုဘူးလား။နောက်ပြီးတော့မှကျွန်တော်တို့စောင့်ကြည့်လေ့လာခွင့်ကိုရောကျွန်တော်ဘယ်လိုလိုလိုလိုစောင့်ကြည့်ခွင့်ရမလဲ။အဲ့ဒါကိုကျွန်တော်အဓိကထားပြီးဆွေးနွေးမယ်။နောက်ပြီးတော့မှကျွန်တော်တို့ဒီခုနကတင်ဖတ်မှုပုံနဲ့ပြေးမယ်ဆိုရင်တော့ကျွန်တော်ဘာအကန့်အသတ်တွေရှိမလဲအဲ့ဒါလည်းကျွန်တော်အဓိကထားပြီးဆွေးနွေးမယ်လို့ကျွန်တော်တို့ပြောစဉ်းစားထားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုင်ရဲကျော်စွာမြင့်ကျွန်တော်ဝင်းမင်ပါ